သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့အွန်လိုင်းကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ကုန်းတိတ်ခါဆိုတာဟာတန်း 6,000 ကျော်ရှိတဲ့တကဘာလုံးကလူတွေအတွက်အတိအမှတ်ပြုရာစကားလုံးတစ်ခုပါ။အဲ့ဒီအတွက်အောက်တိုဘာလ22ရက်မှာအထိမ့်အမှတ်အဖြစ်ကျင်းပလေးရှိကြပါတယ်။ဆယ်စုနှစ်ပေါင်းများစွာပဋိပက္ခတွေကြုံတွေ့ခဲ့ရတဲ့မြန်မာနိုင်ငံမှာတော့ဒီစကားလုံးဟာရုပ်လုံးပေါ်ဖို့မလွယ်ကူလာပါဘူး။ကုန်းတိတ်ခါဆိုတဲ့စကားလုံးထဲအခြေခံစာဝတ်နေရေးစိန်ခေါ်မှုတွေနဲ့အတူပြည်သူအများစုဟာအမျိုးမျိုးသောဘေးအန္တရာယ်ကြားမှာပဲနေတူဝါအသက်ဆက်နေကြရပါတယ်။အဲ့ဒီထဲမှာတော့လူကုန်ကူးမှုဆိုတဲ့အန္တရာယ်ဟာကြားနေကြပြဿနာတစ်ခုလို့ဖြစ်နေပါပြီ။အာနာသိမ့်ပြီးနောက်ပိုင်းလူကုန်ကူးခံရသူတွေဟာသုံးဆနီးပါးလောက်မြင့်တက်ခဲ့တယ်လို့လည်းလူခွင့်ရေးဆောင်ရွက်နေသူတွေစီကသိရပါတယ်။မြဝတီမြို့လမ်းကြောင်းကနေထိုင်းနိုင်ငံရှမ်းပြည်မြောက်ပိုင်းမူဆယ်မြို့ကတဆင်တရုတ်ပြည်တနင်္လာရီတိုင်းဒေသကြီးကော့တောင်းမြို့ကနေမလေးရှားနိုင်ငံစီကိုအတီးတီလူကုန်ကူးမှုခံရတာတွေများလာတယ်လို့ဆိုကြပါတယ်။မြန်မာနိုင်ငံတွင်အလောက်ကင်ခွင်လန်းရှာပါမှုနဲ့အတူအစိုးရရဲ့ဖိနှိပ်မှုတွေကလည်းလူကုန်ကူးမှုကိုပိုတိုးအားဖြစ်စေတယ်လို့ Arrogant Work Organization Director ကိုနိုင်နိုင်အောင်ကပြောပါတယ်
။အစိုးရရဲ့မူဝါဒတွေအစိုးရရဲ့လှုပ်ထွန်းလုပ်နေတွေကလူတွေကိုလူကုန်ကူးမှုအတွက်တွန်းအားပေးစေတဲ့အရာတွေအများကြီးတွေ့ရတယ်။အခုမြန်မာနိုင်ငံအစိုးရအနေနဲ့နိုင်ငံကျမ်းမှာသွားပြီးမှအလုပ်သွားလုပ်မဲ့သူတွေကို25ရာခိုင်နှုန်းလောကခါကနေပြီးတော့ဒီဘဏ်ကတန်းပို့ရမယ်ကိစ္စရယ်နောက်ပြီးတော့ဒီဗီဇာပတ်စပို့စာအုပ်တွေတက်တန်းတည်တဲ့ခါမှာတက်တန်းပြန်တိုးတဲ့ခါမှာအဲ့ဒီဘဏ်တွေကိုပို့ထားတဲ့ဆလီအချက်လက်တွေကိုပါလာမှဒီသူတို့တက်တန်းတိုးပေးမယ်ဆိုတဲ့ပုံစံမျိုးတွေကလူတွေကိုတရားမဝင်လမ်းကြောင်းကိုပို့တဲ့ပုံစံမျိုးဖြစ်နေတာကိုတွေ့ရတဲ့ခါကျတော့ဒီတစ်ပိုင်းမှာတော့ဒီအစိုးရရဲ့မူဝါဒတွေဖြစ်နေတယ်နောက်တစ်ပိုင်းမှာကျတော့ဒီပွဲစားတွေရဲ့အကျိုးအမြတ်ယူတဲ့မသမာမှုလူတွေလုပ်တဲ့ပုံကိုယ်တွေရဲ့လုံဆောင်ချက်တွေလေးပါနိုင်တယ်ဒီကလူကုန်ကူးမှုရောနေလောင်ဘုံစုံနဲ့အစိုးရလေးဖြစ်နေတယ်ပတ်ဝန်းကျင်မှာရှိတဲ့လူလေးဖြစ်နေတယ်ကိုကိုတိုင်လေးဖြစ်နေတယ်ဆိုတဲ့အခါကျတော့လူကုန်ကူးမှုဟာတကယ်တမ်းတွေ့ကြည့်မယ်ဆိုလို့ရှိရင်နေရာဒေသနိုင်ငံနဲ့နိုင်ငံတိုင်းမှာပို့ပြီးတော့ဖြစ်လာတယ်ကျွန်တော်တို့နေဆဲမှာဆိုပို့ဖြစ်လာတယ
်အာနာသိင်းခဲ့တဲ့2021ခုနှစ်မှာဆိုလူကုန်ကူးခံရသူတွေတဲ့အမျိုးသမီးနဲ့ကလေးငယ်80ရာခိုင်နှုန်းပါဝင်နေတယ်လို့အာနာသိင်းစစ်ကောင်စီကထုတ်ပြန်ထားပါတယ်လူကုန်ကူးမှုတားဆီးနေနေရရတဲ့ဖွဲ့ရထုတ်ပြန်ချက်အရာ2016ခုနှစ်မှာ132မှု2019ခုနှစ်မှာ220ကျော်နဲ့2018မှာ206မှုရှိခဲ့တယ်လို့သိရပါတယ်။ကျူးလွန်ခံရသူတွေတဲ့အမျိုးသမီးနဲ့အသက်မပြည့်သေးတဲ့ကလေးငယ်တွေကထပ်ဝက်ကျော်ပါဝင်နေတယ်လို့အလို့သမားရေးကူညီနေသူတွေကဆိုကြပါတယ်အမျိုးသမီးနဲ့ကလေးငယ်တွေကိုလူကုန်ကူရင်ထောင်ဒဏ်10နှစ်ကနေတသက်တကျော်ချမှတ်နိုင်တယ်လို့မြန်မာနိုင်ငံရဲ့ဥပဒေတွေမှာဖော်ပြထားပေမယ့်လက်ရှိကာလတရားဥပဒေစိုးမိုးမှုမရှိချိန်မှာတော့အရေးယူမှုတွေဟာအသက်ဝင်မနေပါဘူး။နိုင်ငံတွင်ခုခံတော်လှန်စစ်ဖြစ်ပွားရာအညာဒေသကနေဆစ်ဆောင်ရင်စာဝတ်နေရေးအတွက်တစ်ဖက်နိုင်ငံကိုရွေးချယ်ခဲ့ပေမယ့်ပွဲစားရဲ့လိမ်လည်ခြင်းခံခဲ့ရတဲ့အမျိုးသမီးတူကသူ့ကြုံတွေ့ခဲ့ရတာကိုအခုလိုပြောပါတယ်
စကြောင်းထော်ကြကျွန်တော်ဒေးဆိုင်ဒီဇိုင်းနဲ့ပါတယ်ဆိုင်ကလေးလည်းမရှိခံရတဲ့ပါသွားတာပြန်ပြီးနိုင်ငံရေးမကောင်းတော့စကြောင်းကခဏခဏထိုးနေတော့အဲ့မှာကြီးလိုက်လွားလိုက်နေသူများနိုင်ငံမှာပဲအဆင်ပြေမလားပြည်တယ်လားပွဲသားတွေကပထမအိုက်မှာသူတို့တွင်းရတာ6သိန်း7တောင်းတွင်းရတာဒါကြတော့သူတို့အစအပုမှာကော်ဆက်ယုံပုမှာလို့ပြောတယ်ကျွန်တော်တို့ပြောတယ်မှာဆက်မြတ်ညကြရဲကျွန်တော်ပွဲသားတွေနဲ့ပြန်ညှိတော့ကြသူတို့အစဘူးဝင်ဆက်ယုံနဲ့ဘူးဝင်ဆက်ယုံနဲ့ကော်ဆက်ယုံနဲ့ကော်ဆက်ယုံနဲ့တခါငရုတိဆက်ယုံနဲ့ငရုတိဆက်ယုံနေတဲ့ဒီပြည့်ရုံနဲ့ပြောင်းလာဒါပေမဲ့သူတို့ကတော့အဲ့မှာကလေးမှာမြန်မာတက်ကိုတစ်ခါကူးသွားကူးသွားပြီးကျွန်တော်တို့ပြန်လာခဲ့မယ်လို့ပြောပြီးတော့အဲ့မှာပြန်မလာတော့
လက်ရှိနိုင်ငံတွေမှာအလို့သမားအခွင့်အရေးချိုးဖောက်ခံနေရတာနဲ့ကုန်စည်နှုန်းကြီးမြင့်မှုတွေကြောင့်ရပ်တန့်နေတဲ့လုပ်ခလာစာတွေကြောင့်ပြည်ပထွက်အလို့လုကိုင်းဖို့ကအလွယ်ကူဆုံးရွေးချယ်စရာဖြစ်နေတာပါအပြည်ပြည်ဆိုင်ရာအလို့သမားရေးရအဖွဲ့ ILO ရဲ့2023ခုနှစ်ဩဂတ်လ10ရက်ထုတ်ပြန်ကြမှာတော့အာနာသိမ့်ပြီးနောက်ပိုင်းအလို့သမား47ရာခိုင်နှုန်းအလို့ဖြုတ်ခတ်ထားရတယ်လို့ဖော်ပြချပါတယ်။ဒါကြောင့်ပြည်ပထွက်အလို့လုကင်ဖို့ပွဲစားတွေရဲ့မှတ်လုံးတွေကြာမြန်မာပြည်သူတွေဟာအ ਨੇ စုံကြက်သိန်း30ချီအကုန်ကြခံပြီးလိမ်လည်မှုတွေကိုပဲအများဆုံးကြုံတွေ့နေကြရတာပါ။ ဒီလိုလူကုန်ကူမှုတားကောင်တွေအဖြစ်ပြတ်မှတ်ထားခံနေရပေမယ့်တရားမျှတမှုကိုမရှာဖွေနိုင်ပေလက်လွတ်နေရတဲ့အခြေအနေဖြစ်နေတယ်လို့ရွှေပြောင်းမြန်မာလုံသားတွေကဆိုကြပါတယ် ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေး Foundation FED ရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးထွတ်ချစ်ကတော့လူကုန်ကူးခံရတဲ့နိုင်ငံတွေရဲ့ရောက်သွားတဲ့မြန်မာပြည်သူတွေအနေနဲ့တက်ဆိုင်ရာနိုင်ငံရဲ့ဥပဒေတွေကြားတရားမျှတမှုရဖို့ကကြီးမားတဲ့အခက်အခဲဖြစ်နေတယ်လို့ဆိုပါတယ်
တချို့ဆိုတော့ဒီလူကုန်ကူးခံရတဲ့လူတွေကအဲ့ဒီအမှုကိုသူတို့ရင်မဆိုင်ခြင်းထိုင်းဥပဒေအကြောင်းရလဲအမှုဖြစ်တယ်ဆိုလို့ချင်းသူကဟိုတနည်းခွဲနှစ်နှစ်လောက်ထိကြာရုံးတက်နေတာသူကအဲ့ဒီမှာရှိတဲ့ဟိုအလုပ်လဲလုပ်လို့မရပဲနဲ့သိတယ်မလားဟိုလူကုန်ကူးဒီခံရတဲ့လူကိုထားတဲ့စင်တာတွေကနေသူတို့ကအဲ့အမှုကိုရင်ဆိုင်နေရတယ်ဒါတွေကကျွန်တော်တို့ရဲ့စိန်ခေါ်မှုပဲဘာလို့ဆိုအလု ဆုံးပဲဒါကြောင့်မို့လို့အလုပ်သမားတွေကဟိုတရားဆွဲတဲ့အမှုတွေဆိုတရားမဆွဲဘဲနဲ့သူကတို့အလျှော့ပေးတဲ့ခံမျိုးတွေကျွန်တော်တို့ရင်ဆိုင်ရတယ်ဒါကကျွန်တော်တို့အလုပ်သမားကြီးလှုပ်နေတဲ့လှုပ်ရှားမှုတွေတွေကဒါဟိုကောင်းတဲ့လက္ခဏာတော့မဟုတ်ဘူးဘာပဲပြောကိုယ်အခွင့်အရေးအတွက်ဆိုပေမဲ့လည်းဘယ်လိုပဲဖြစ်ဖြစ်လူ့ခွင့်ချိုးဖောက်ခံရတယ်အလုပ်သမားခွင့်ချိုးဖောက်ခံရတယ်လူကုန်မှုခံရတယ်ဆိုလို့ကျွန်တော်စဉ်းစားကြတက်ဆိုင်ရာဖွဲ့စည်းနေပူပေါင်းဆောင်ရွက်တင်တယ်လို့ကျွန်တော်အနေနဲ့ပြောချင်တယ်
ကမ္ဘာ188နိုင်ငံတွေတဲ့မြန်မာနိုင်ငံဟာလူကုန်ကူးမှုပပျောက်ရေးအတွေ့တိတာထင်ရှားတဲ့ကျိုးပန်းဆောင်ရွက်မှုမရှိတဲ့အပြင်စိုက်ဖြတ်ရေးမှာလည်းပူပေါင်းဆောင်ရွက်မှုမရှိတဲ့အဆိုးရွားဆုံးအဆင့်3မှာရှိနေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့2023လူကုန်ကူးမှုဆိုင်ရာနှစ်ပတ်လည်အစီရင်ခံစာမှာဖော်ပြချပါတယ်လက်ရှိမှာတော့တရားဝင်လမ်းကြောင်းသာမကပဲတရားဝင်လမ်းကြောင်းကနေပါလူကုန်ကူးခံနေကြရတယ်လို့လည်းလူကောင်ကူးမှုတိုက်ဖြတ်ရေးဆောင်ရွက်နေသူတွေစီကတည်ရပါတယ်။မကြခဏစစ်ကြောင်းထုံးမှုတွေကြောင့်ပြေးလွှားနေကြရတဲ့ကရင်နီ၊ကရင်၊ကချင်၊ရှမ်းနယ်၊စကိုင်းတိုင်းကဒေသခံတွေပါလူကောင်ကူးခံနေကြရတာပါ။အလိန်ခံရပြီးတပတ်နိုင်ငံကိုရောက်လာတဲ့အခါမှာလက်နဲ့ချီအပိတ်ခံထားရတာတွေအလုံးလုံးရင်လဲလောက်ခလာစာနေပါတာတွေနဲ့လုံချုံရင်းစိုးရင်ရတဲ့အခြေအနေတွေကိုမြန်မာပြည်သူတွေရင်ဆိုင်ကြုံတွေ့နေကြရပါတယ်ဒီလိုအခြေအနေတွေကိုကိုကြီးဖြေရှင်းပေးဖို့နှစ်ဖက်နိုင်ငံအစိုးရတွေရဲ့ပူးပေါင်းဆောင်ရွက်မှုတွေဟာလဲအားနည်းနေတယ်လို့ကိုကြီးသူတွေကဆိုကြပါတယ်ထိုင်းနိုင်ငံရောက်ရွှေပြောင်းမြန်မာရေးဆောင်ရွက်နေသူကိုသားကြီးကအ
ဲလူကုန်ကူးတဲ့သူသိရင်တောင်မှဟိုထိုင်းနိုင်ငံထဲမှာကြတော့ဟိုသူ့နိုင်ငံသားကအာမခံနဲ့အပြင်မှာနေပြီးတော့သူ့ကိုအရေးယူမယ်ဆိုရင်တော့မှပေးထားတဲ့ပတ်စံတွေကိုပြန်ယူမယ်ဆိုရင်တော့မှသူတို့နိုင်ငံရဲ့တည်ဆဲဥပဒေရပတ်စံယူတာဝန်ခံပါတယ်ဟိုပြန်ပြီးတော့ပေးပါမယ်သို့တော်လည်းချက်ချင်းတော့အလုံးလေးရမပေးနိုင်ဘူးပေါ့ဟိုတလောက်ဟိုဟို900ပေးမယ်1000ပေးမယ်ငွေကိုဖက်ပေးမယ်ဆိုတဲ့ပုံစံမျိုးတွေကိုဒီအမှုပေါ်မှာတရားရုံးပေါ်မှာဝန်ခံခဲ့လို့ရှိရင်အဲ့ဒီနိုင်ငံသားကိုအပြစ်ပေးရတဲ့အတွက်အလားပေါ့လျှော့သွားတာပေါ့နော်ဆိုလိုတာကဘယ်ပုံစံနဲ့ပဲဖြစ်ပါစေအဲလူကုန်ကူးခံရတဲ့မြန်မာနိုင်ငံသားဟာဘယ်ပေါင်းစုံကနေဆိုးကျိုးတွေရရှိတာကိုပဲတွေ့ရတယ်ဗျ။နိုင်ငံပူးပေါင်းဆောင်ရွက်ရေးမှလည်းထိုင်းနိုင်ငံဒီလေအာဏာသိမ်းထားတဲ့စစ်တပ်ကပဲဥဆောင်နေတာဖြစ်တယ်လို့တစ်ဖက်နိုင်ငံကအာဏာသိမ်းစစ်တပ်ဟာလည်းသူတို့နဲ့အလားတူဟိုအကိုအင်းကြီးလေးပေါ့လဝါချင်းရိုက်ပြီးတော့ဆက်ဆံနေကြတာဖြစ်တဲ့အတွက်အဲဂျားထဲမှာမြန်မာပြည်သူတွေကဟိုထိရောက်တဲ့အကူအညီတော်၎င်းဟိုဥပဒေရဟိုတစုံတရာအခွင့်အရေးတော်၎င်းအစိုးရဝန်ထမ်းတွေကူညီဖို့မရှိပါဘူ
းမြန်မာနိုင်ငံမှာလူကုန်ကူးမှုတွေထပ်တိုးရင်ဆိုင်နေကြရပါမယ်ကမ္ဘာနိုင်ငံအချို့မှာတော့အစိုးရနဲ့ပြည်သူတွေအပါအဝင်နှားလေတွက်ကြတဲ့ပညာရှင်တွေစုပေါင်းပြီးလူကုန်ကူးမှုတိုက်ဖျက်ရေးတွေကိုလှုပ်ဆောင်နေကြပါတယ်အိန္ဒိယသမုဒ္ဒရာတွေကဆေးရှဲလ်ကျွန်းစုနိုင်ငံမှာဆိုရင်အစိုးရကလူကုန်ကူးမှုကိုတားဆီးဖော်ထုတ်နိုင်ဖို့ရဲတပ်ဖွဲ့ဝင်တွေနဲ့လေစစ်ဝန်ထမ်းတွေကိုလက်ကျင့်တင်ကြားမှုတွေပြုလုပ်ခဲ့ပါတယ်။ဟောင်ကောင်မြို့မှာဆိုရင်လေလူကုန်ကူးမှုကျူးလွန်သူတွေကိုတည်တင်းပို့တိုင်ကြားနိုင်ဖို့အရေးပေါ်ဆက်သွယ်ရေးလက်ကျောက်အသစ်တစ်ခုဖန်တီးခဲ့ပါတယ်။မြန်မာနိုင်ငံမှာတော့ပြည်တွင်းမှာတနိုင်တစ်ပိုင်အဖွဲ့အစည်းနဲ့လူကုန်ကူးမှုတိုက်ဖျက်ဖို့ကြိုးစားသူတွေရှိရင်တော့အဖမ်းခံရနိုင်တဲ့အခြေအနေပါလူကုန်ကူးခံရမှုကိုကြိုတင်ကာကွယ်နိုင်မှုအဆင်မပြေသေးတဲ့အခုလိုအခြေအနေမှာလူကုန်ကူးခံရပြီးတော့မှသာတပ်ဖက်နိုင်ငံရောက်မြန်မာပြည်သူအချင်းချင်းကုညီပံ့ပိုးမှုတွေနဲ့ဖြည့်ရှင်းနေရတယ်လို့အလုံသမားတွေကဆိုကြပါတယ်လူကုန်ကူးခံရတာတွေကိုထိရောက်တဲ့ဟန်တာမှုမျိုးဖြစ်ဖို့ဆိုအစိုးရကိုယ်တိုင်တိုက်ဖျက်ရေးရန်နေရာမှာပါဝင်လာနိုင်မှသာဖြည့်ရှင်းနိုင်မှာဖြစ်တယ်လို့ဦးထွတ်ချစ်ကဆိုပါတယ်
ကိုကိုကိုအစိုးရလို့သတ်မှတ်ထားတဲ့လူတွေအစိုးရတွေအနေနဲ့ကတော့ဒီတန်းနဲ့ရှိတဲ့မြန်မာရွှေပြောင်းလူသမားတွေကတော့ဟိုစနစ်တကျအကာအကွယ်ပေးတဲ့ကျွန်တော်အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေလုပ်တယ်ဆိုတာဒါတော့ထိမထီရောက်ဘူးအဓိကအစိုးရတွေကပဲဟိုပူတာဝန်ကြီးရလို့ကျွန်တော်အနေနဲ့ပြောချင်တယ်တစ်ချိန်တည်းမှာပဲဒီရွှေပြောင်းလူသမားတွေရဲ့အရေးကိစ္စဆိုတာကျွန်တော်တို့ရဲ့ဟိုအမျိုးသားရေးတာဝန်တရားအနေနဲ့ချမှတ်ပြီးတော့ဒီပညာရောကျွန်တော်တို့ငွေအားလူအားရောတုံးပြီးတော့ဒါစဉ်းစားအကောက်ပဲပေးတဲ့လေဒါကျွန်တော်တို့မြန်မာပြည်ရဲ့အနာဂတ်ဖွံ့ဖြိုးတိုးတက်ရေးဟာဒီရွှေပြောင်းလူသမားတွေရဲ့ဘုံမှာအများကြီးဟိုမူတည်နေရလို့ကျွန်တော်တို့ပြောလို့ရတယ်အစိုးရအနေနဲ့အားနည်းချက်ကအလုပ်သမားခွင့်ရေးလူခွင့်ရေးလုပ်နေတဲ့အဖွဲ့အစည်းတွေနောက်တစ်ခုကလူပုဂ္ဂိုလ်ပညာရှင်တွေနဲ့သူတို့စဉ်းစားပူးပေါင်းဆောင်ရွက်မှုအားနည်းတာတွေ့ရတယ်နောက်ပို့ပြီးတော့အရေးကြီးပါတယ်ဒီရွှေပြောင်းလူသမားတွေကိုနိုင်ကလည်းကိုအခွင့်ရေးကိုတော့ကိုကပို့ပြီးတော့အဓိကကြပါတယ်အကြောင်းလို့ရွှေပြောင်းလူသမားတွေအနေနဲ့ကလည်းကိုသွားမဲ့နိုင်ငံရဲ့အခြေအနေကိုဒုက္ခတစ်ခုခုဖြစ်တယ်ဆိုလို့ချင်းဆက်သွယ်ဆောင်ရွက်မဲ့လူပုဂ္ဂိုလ်ဖွဲ့စည်းတွေရဲ့လိပ်စာတွေအဆက်အသွယ်တွေတော့ဟိုယူထားတင်ပါတယ်အဲ့လိုမျိုးလုံးမှာပဲကျွန်တော်တို့လူကုန်ကူးမှုတွေပပျောက်တာတွေညှော်နေမယ်ဒီလိုသမားခွင့်ရေးတွေချိုးပေါက်ခံရမှုတွေအများကြီးညှော်နေသွားမယ်လို့ကျွန်တော်အနေနဲ့ဟိုညှော်လင့်ပါတယ
်လူကုန်ကူးမှုဟာလူတဦးချင်းစီရဲ့မွေးရပါအခွင့်အရေးဖြစ်တယ်လူကုန်တိတ်ခါနဲ့အညီရှင်းတန်းနေထိုင်ခွင့်ကိုချိုးပေါက်ခံနေရတာပါနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ပဋိပက္ခတွေကြောင့်ပဲအသက်ဆက်နေရတဲ့ပြည်သူတွေအတွက်တော့လူသားရောင်းကုန်တစ်ခုအပြည့်မရောက်ဖို့အရေးဟာအပြည့်ရှာနေရစေပု္ပ္ပစာတစ်ခုဖြစ်လို့နေပါတယ်ဒီသတင်းဆောင်မကိုတန်လင်းခက်ခပေးပို့ထားတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါသလား Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါSBS မြန်မာပိုင်း Facebook ကို like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ်။ SBS Bemis ကို Facebook မှာ share ချနိုင်ပါတယ်ရှင
့် SBS မြန်မာပိုင်းကို Facebook ပေါ်မှာ like share ပြီး like မျှဝေမှတ်ချက်ပေးပါ